2019ခုနှစ်တစ်မင်္ဂလာအခါသမယမြန်မာနိုင်ငံကြီးငြိမ်းချမ်းသာရာပြီးချစ်ချင်းမေတ္တာတွေနဲ့ပြည့်ဝတဲ့နိုင်ငံတော်ကြီးဖြစ်ဖို့အမေရိကန်ပြည်ထောင်စုမှာရှိတဲ့ဘာသာပေါင်းစုံကဆရာတော်တွေနဲ့ခေါင်းဆောင်တွေကစွန့်မွန်ကောင်းတွေအသီးသီးပို့သားလိုက်ပါတယ်။နားဆင်နိုင်ပါပြီရှင
်။ကျွန်တော်အနေနဲ့ကျွန်တော်ဒီပင်ခဲ့ရတဲ့နိုင်ငံနောက်ကျွန်တော်ရဲ့လူမျိုးတွေအတွက်ပေါ့နော်။အာကျွန်တော်ပို့ပေးခြင်းနဲ့မေတ္တာလေးနဲ့ကျွန်တော်ရဲ့ဆုတောင်းခြင်းနဲ့ပေါ့နော်။အာကျွန်တော်တို့မြန်မာနိုင်ငံနဲ့ကျွန်တော်တို့ပြည်သူပြည်သားတွေအားလုံးငြိမ်းချမ်းပျော်ရွှင်ပြီးတော့မှချစ်ချင်းမေတ္တာနဲ့ပြည့်ဝတဲ့နိုင်ငံတော်ကျွန်တော်တို့တွေ့ကြည့်ရပါသေးလို့ကျွန်တော်စုမုံကောင်းတောင်းပါတယ်
အခုကြားခဲ့ရတဲ့အတန်ကတော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ကခရစ်ယာန်ကက်သလစ်ဘုန်းတော်ကြီးတစ်ပါးဖြစ်တဲ့ Father Tantun ရဲ့မြန်မာနိုင်ငံအတွက်နှစ်သစ်မင်္ဂလာဆုတောင်းပါမြန်မာနိုင်ငံမှာအမုန်းတရားတွေခွဲခြားဆက်ဆံမှုတွေပပျောက်နိုင်ဖို့မေတ္တာတရားနဲ့အစားထိုးဖို့ Father Tantun ကအခုလိုပြောကြားခဲ့ပါတယ
်အဲ့လိုငြိမ်းချမ်းရေးကိုဆောင်ကျင်းပေးနိုင်တဲ့လူတွေဖြစ်နိုင်ရအောင်ကျွန်တော်တို့ရဲ့ဒီမှာပေါ့နော်မုန်းတီးတဲ့အရာတွေကိုခြေချင်းမေတ္တာနဲ့အစားထိုးနိုင်ဖို့ထိခိုက်ခြင်းနေခံစားရတဲ့အခါမှာခွင့်လွှတ်ခြင်းနေအမြဲတမ်းစိတ်ကိုထားနိုင်ဖို့ကိုယ့်ကိုယ်ယုံမှားတန်ရာတွေဖြစ်လာတဲ့အခါမှာကိုယ့်ကိုယ်ယုံကြည်ခြင်းနေပြန်လဲတည်ဆောက်ဖို့စိတ်ပြတ်အားငယ်သွားတဲ့အခါမှာလည်းအမြဲတမ်းညှောင်းနေခြင်းနေနဲ့ဆက်ရှင်နိုင်ဖို့အတအမောင်တွေကိုယ့်ဘဝမှာဖုံးလန်းအသည့်စိတ်တွေမှာဖုံးလန်းလာတဲ့အခါမှာအမြဲတမ်းဒီအလင်းနေနဲ့ပေါ့နော်အမှန်သောတရားတွေနဲ့ဆက်ရှင်နေတတ်ဖို့ဝမ်းနဲ့ကြည်ကွဲနေရတဲ့အခြေမျိုးတွေကြလို့ရှိရင်ပျော်ရွှင်နိုင်တဲ့ကျင်းနေတဲ့အတ္တိတရားတွေရဖို့ကျွန်တော်တို့ဒီစီတီကိုပြင်ဆင်နိုင်ကြအဖြစ်ကျွန်တော်ကချစ်ချင်းမေတ္တာသူဥစီကိုပေးနိုင်မှာဖြစ်တယ်ကျွန်တော်တို့သူဥစီကချစ်ချင်းမေတ္တာကိုပေးဆောင်နိုင်တဲ့လူတွေဖြစ်တယ်ဆိုမြန်မာပြည်မှာရှိရဲ့ကျွန်တော်တို့သူဥစီမျိုးကိုမောင်နှမတွေအားလုံးရရှိနိုင်ပါစေလို့ကျွန်တော်အနေနဲ့ဆုမွန်ကောင်းတောင်းပေးပါတယ်
အခုလို2019ခုနှစ်ဇန်နဝါရီလ1ရက်နေ့နှစ်သစ်အခါသမယတိုင်းရင်းသားအားလုံးညီညီညွတ်ညွတ်နဲ့နိုင်ငံတိုးတက်ကြီးပွားအောင်ဆောင်ရွက်နိုင်ကြဖို့ဆုတောင်းမေတ္တာကိုတော့ဗာဂျီးနီးယားပြည်နယ်ဓမ္မအလင်းရောင်ကျောင်းတိုက်ဆရာတော်အရှင်ကုမှုဒကအခုလိုမိန့်ကြားပါတယ
်2018ခုနှစ်မှ2019ခုနှစ်သို့နှစ်သစ်ရောက်ချိန်အခါသမယမှာအားလုံးသောကမ္ဘာသူကမ္ဘာသားမြန်မာနိုင်ငံသူနိုင်ငံသားအားလုံးရမချမ်းသာကြပါလေ။ဒီရန်အန္တရာယ်ကင်းရှင်းကြပါလေ။ငြိမ်းချမ်းမှုတွေရရှိကြပါလေ။တဦးနဲ့တဦးမေတ္တာတွေကုလဆက်ဆံနိုင်ပြီးအားလုံးကဘာကြီးတိုးတက်ကြီးပွားချမ်းသာကြပါလေ။အထူးအဖြစ်မြန်မာပြည်မှာနေထိုင်ကြကုန်သောတိုင်းရင်းသားညီကိုမောင်နှမအားလုံးညီညီညွတ်ညွတ်ဖြင့်မြန်မာပြည်ကြီးကိုတိုးတက်ကြီးပွားအောင်ဆောင်ရွက်နိုင်ကြပါစေလို့နှစ်သစ်ဆုတောင်းပြုအပ်ပါတယ်။
ကမ္ဘာမှာဒုက္ခသည်အများဆုံးနေရာဖြစ်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချမ်းမှာခိုလုံနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးခဲ့ကြတဲ့တန်းနဲ့ချီရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအပါအဝင်ကမ္ဘာမှာနှစ်ပေါင်းအချိန်အကြာဆုံးဖြစ်လာတဲ့မြန်မာနိုင်ငံကပြည်ရင်းစစ်ပဋိပက္ခကြောင့်အခုချိန်ထိနေဆက်တလျှောက်ထွက်ပြေးခိုလုံနေကြတဲ့စစ်ဘေးဒုက္ခသည်တွေအရေးအတွက်လဲနိုင်ငံတကာအတိုင်းဝိုင်းကနှစ်သစ်ဆုတောင်းမေတ္တာပို့သခဲ့ကြပါတယ်အဲ့ဒီအထက်မှာကယ်လီဖိုးနီးယားပြည်နယ်အခြေစိုက်မြန်မာအမေရိကန်မွတ်စလင်စီယုံဥက္ကဋ္ဌဦးမောင်အေးရဲ့နှစ်သစ်ဆုတောင်းကတော့
ကမ္ဘာပေါ်မှာရှိတဲ့ဒီဘာသာပေါင်းစုံလူမျိုးပေါင်းစုံအားလုံးညီညီညွတ်ညွတ်နဲ့ငြိမ်းချမ်းရဖို့နဲ့အဲစစ်ပွဲတွေရပ်ဖို့ကမ္ဘာတဝန်းမှာအတိဒုက္ခရောက်နေတဲ့ဒုက္ခတွေတွေအရေးဖြစ်ရှင်းနိုင်ဖို့နဲ့အထူးသဖြင့်ဒီဘင်္ဂလားဒေ့ရှ်မှာရှိတဲ့ဗမာပြည်မှာတန်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခတွေနဲ့အတူအခြားတိုင်းရင်းသားဒုက္ခတွေလည်းအမိမွေးရဲ့မြေကိုသူတို့စန္ဒအပြည့်အဝနဲ့အညီလွတ်လပ်စွာပြင်းမြန်စွာပြန်နိုင်ဖို့အတွက်ကျွန်တော်တို့ PMA ကနေပြီးတော့စုမုံကောင်းများတောင်းအပ်ပါတယ်ခင်ဗျာ
မြန်မာပါဝင်ကမ္ဘာအရှိတ်ဘက်ချမ်းနိုင်ငံတွေမှာတော့ခရစ်တက်ဂရစ်2018ခုနှစ်ကုန်လို့2019ခုနှစ်ကိုကူးပြောင်းခြင်းနှစ်သစ်အခါတမယကိုအစဉ်လာမပြတ်ပျော်ရွှင်စီကားစွာနဲ့ဆင်နွှဲဖြတ်တန်းခဲ့ကြပါပြီမြန်မာနိုင်ငံနဲ့နိုင်ပေါင်း12နိုင်กว่าပြီးနောက်ကျတဲ့အမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာအနောက်ဖက်ချမ်းမှာတော့မကြခင်ကြားရောက်တော့မဲ့နှစ်သစ်ကူးအချိန်ကိုဆင်နွှဲဖို့အသင့်ဖြစ်နေကြပါရဲ့ရှင်